အာဆီယံဩစတြေးလျထိပ်သီးဆွေးနွေးမှလည်းမြန်မာရေးဆွေးနွေးဖို့ HRW လူခွင့်ရဲ့အဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်။အာဆီယံခေါင်းဆောင်တွေနဲ့ဩစတြေးလျအစိုးရတို့အနေနဲ့မြန်မာနိုင်ငံရဲ့ဖြစ်ပေါ်နေတဲ့ပဋိပက္ခနဲ့တခြား data ရင်းပြဿနာတွေကိုကင်တွယ်ဖြေရှင်းကြဖို့လိုအပ်ကြောင်းဒီ HRW လူခွင့်ရဲ့စောင့်ကြည့်ရေးအဖွဲ့ကြီးကပြောလိုက်တာပါ။ဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘာနီစီကအာဆီယံ၉နိုင်ငံကခေါင်းဆောင်တွေကိုဖိတ်ကြားပြီးလာမယ့်မတ်လ၄ရက်နေ့ကနေ၆ရက်နေ့ထိအာဆီယံဩစတြေးလျအထူးထိပ်သီးဆွေးနွေးပွဲကိုလက်ခံကျင်းပဖို့ရှိနေတဲ့အချိန်မှာ HRW ကအခုလိုတောင်းဆိုထုတ်ပြန်လိုက်တာပါ။နိုင်ငံရေးအစ်စကောင်စီကိုကုစားပြုတဲ့ကိုယ်စားလှယ်ကိုအာဆီယံရဲ့အရေးပါတဲ့ထိပ်သီးဆွေးနွေးပွဲမှာဖိတ်ကြားခြင်းမပြုဖို့အာဆီယံကဆုံးဖြတ်ထားတာနဲ့အညီအခုဩစတြေးလျနဲ့ပြုလုပ်တဲ့အထူးထိပ်သီးဆွေးနွေးပွဲမှာလည်းအင်ရှင်ဩစတြေးလျနိုင်ငံကအာဆီယံ၉နိုင်ငံကခေါင်းဆောင်တွေကိုပဲဖိတ်ကြားလိုက်တာဖြစ်နိုင်ပါတယ်။မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးတဲ့နောက်ပိုင်းရိုးရင်းဆွတ်ယုတ်လာနေတဲ့စာနာမှုဆိုင်ရာအချက်အသေးတွေနဲ့လူခွင့်ချုပ်ဖောက်မှုတွေကိုအာဆီယံအနေနဲ့တိုက်တွယ်ဖြစ်ရှင်းနိုင်ခြင်းမရှိကြောင်း HRW ကထုတ်ပြန်ထားပါတယ်။ဒါ့အပြင်ဒီကျိုးဆက်ကအိန္ဒိယ၊ထိုင်း၊အိန္ဒိယနဲ့တရုတ်နိုင်ငံတို့ကတိုက်ရောက်မှုတွေရှိလာနေကြောင်း HRW ကထုတ်ပြန်တဲ့စာမျက်နှာ60ပါအရှိတောင်အရှာလူခွင့်စီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျ။